Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာ VOA American တရဲ့2023ခုနှစ်အောက်တိုဘာလ16ရက်နေ့တနင်္လာနေ့မနက်ခင်း Radio Season တွေကို American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့တရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထိထုတ်လွှင့်ပေးသွားမယ့် Season တွေကိုတော့ Line Dometer 32 40 50တို့ကနေပြီးတော့ဖမ်းယူများဆက်နိုင်ပါတယ်။ဒီမနက် Season မှုကတော့ကျွန်တော်သားညိဦးပါ
။ Gaza ကမ်းမြောင်ဒေသကကုလသမဂ္ဂရဲ့ခေါ်လွန်ရန်စခန်းတွေမှာရေပြက်လက်နေပြီးဂါဇာကအကြီးမားဆုံးစစ်ရုံဝင်တွေကိုလူတွေကပြုံတိုးခိုလုံနေကြရပါတယ်။တနင်္ဂနွေလုံးအပြစ်ခက်ရစရေးသဘောတူညီချက် NCA ကိုထိန်းထားရေးဟာနေရအနှံ့တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီအတွက်တော့အလုံးကိုအရေးကြီးလှတယ်လို့ဝေဖန်သူတွေကရှုမြင်ပါတယ်။ရေဒီယိုတက်တိကျွလိုင်းတွေကိုဖမ်းယူနိုင်တဲ့ဆက်တွေအိန္ဒိယမြန်မာနယ်စပ်မိုးရေးအပါအဝင်တိုင်းပြည်နယ်စပ်ဝင်ပေါက်၈ခုမှာတက်ဆင်မယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။
ဒလမျိုးနောက်ဆုံးရသတင်းတွေအပြင် KNU ကရင်မျိုးသားစီယုံထိန်းချုပ်ဒေသအတွင်းမှာစစ်ကောင်စီနဲ့ဖြစ်တဲ့တိုက်ပွဲတွေကြောင့်မလို့အဝင်စွန့်ခွာသူဒုက္ခတွေက9သိန်းကျော်လာပြီဆိုတဲ့သတင်းအမေရိကန်ပြည်တော်စုမှာကြောင်းကျွေးပြည်နေကြတဲ့ចောင်းသားတွေကိုအမေရိကန်နဲ့ယူကရိန်းကအလုတ်ခေါ်တယ်ဆိုတဲ့ဒီစာရီပြန့်နှံ့နေတာနဲ့ပတ်သက်ပြီးတော့မှားမှန်အတည်ပြု VOA Polygraph တင်ဆက်မှုအပြင်အပစင်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာမြင်ကွင်းချက်မှတ်စုနဲ့ထူးခြားစံပြသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးတင်မောင်စံကနေပြီးတော့ပြောပြပေးမှာဖြစ်ပါတယ
်ဟာမတ်စ်တွေကြော်တွေကိုဖြိုဖျက်ပစ်မယ်လို့အစ္စရေးဝန်ကြီးချုပ်နတန်ယာဟူးကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်မြေပြင်ထိုးစစ်ဆင်နွှဲဖို့အတွက်အစ္စရေးတပ်သား3သိန်းကဂါဇာကမ်းမြောင်ဒေသနယ်ကြားမှာနေရာယူထားချိန်မှာအခုလိုချိန်မုန်းတဲ့စကားကိုပြောလိုက်တာပါအတိုက်ခံအမှတ် Benny Grants အပါအဝင်အရေးပေါ်အစိုးရစီဝေးကိုဝန်ကြီးချုပ်ကဆင့်ခေါ်ခဲ့ပြီးဒါကအမျိုးသားညီညွတ်ရေးကိုပြတ်တက်လိုက်တာဖြစ်တယ်လို့ပြောပါတယ်အစ္စရေးခေါင်းဆောင်တွေဟာညီညွတ်တဲ့အုပ်အဖြစ်အချိန်ပြည့်အလုပ်လုပ်နေကြတယ်လို့စစ်ဌာနချုပ်မှပြုလုပ်တဲ့အစည်းအဝေးမှာနတရာဟုကပြောပါတယ်ကျွန်တော်တို့ကိုချိန်မုံနိုင်မယ်လို့ Hamas ကထင်ပါတယ်ဒါပေမဲ့ Hamas ကိုချိန်မုံပစ်ပါကကျွန်တော်တို့ပါလို့ဝန်ကြီးချုပ်ကဆိုပါတယ်ပြီးခဲ့တဲ့ဘက်ကအစ္စရေးကိုလာရောက်ဆွေးနွေးခဲ့ပြီးပြန်သွားခဲ့တဲ့ American နိုင်ငံရဲ့ဝန်ကြီး Anthony Blinken ဟာတနင်္လာနေ့မှာအစ္စရေးကိုပြန်ပြီးလာမှာပါတနင်္လာနေ့မှာ Blinken ဟာ Saudi Arabia မှာအင်ရှင်မင်းသား Mohammed bin Salman နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီအချိန်မှာပဲ American သမ္မတ Joe Biden ကရှေ့လေပိုင်းလူသားချင်းစာနာထောက်ထားမှုရေးရာအထူးတန်တမာဖြစ်တမ္မတ်ကြီးဟောင်း David Satterfield ကိုခန့်ထားလိုက်ပါတယ်ဂါဇာကမ်းမြောင်ဒေသကကုလသမဂ္ဂရဲ့ခေါ်လွန်ရာစခန်းတွေမှာရေးပြက်လက်နေပြီးဂါဇာကအကြီးမားဆုံးဆေးရုံဝင်းတဲ့ကိုလူတွေကပြုံတိုးခေါ်လွန်နေကြတယ်လို့လူတိုင်းဟာအသက်ရှင်ရပ်တည်ဖို့အတွက်တနင်္ဂနွေနေ့ကဆက်လက်ရုန်းကန်နေကြရပါတယ်ဆရာဝန်တွေနဲ့သူနာပြုတွေကလည်းမတန်တဆများပြားလာတဲ့လူနာတွေကိုကူးသနေကြရပေမဲ့မီးစက်တွေအတွက်လောင်စာမရှိတော့ဘူးဆိုရင်လူနာတွေတည်သွားမှာကိုပူပန်နေကြပါတယ်။အောက်တိုဘာလ9ရက်မှာဟားမတ်စ်အဖွဲ့ကအစ္စရေးနယ်မြေထဲဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစ္စရေးထောက်သုံးကကျော်တည်ဆုပ်ခဲ့ရပြီးအများစုကအရတားတွေဖြစ်ခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကမ်းမြောင်ဒေသကိုအစအစရေးမီးနဲ့စစ်ပွဲတွေဖျက်တောက်ခဲ့ပြီးဟားမတ်စ်တွေကိုပြစ်မှတ်ထားဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဂါဇာမြောက်ပိုင်းဒေသကနေထိုင်သူခံမှန်းလူတသန်းကိုမြေပြင်ထိုးစစ်မစတင်မီတောင်ပိုင်းကိုရှောင်ကြဖို့အစ္စရေးကသတိပေးထားပါတယ်။ပြီးခဲ့တဲ့အပတ်တိုက်ပွဲတွေစဖြစ်ကြတဲ့ကဆိုရင်ပါလက်စတိုင်း2300ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။ဂါဇာကလူနှစ်သန်းကျော်ကိုအကာအကွယ်ပေးဖို့နဲ့လူသားချင်းစာနာထောက်ထားရေးအကူအညီတွေတွဲပြောင်းနိုင်ရေးအတွက်အရေးပေါ်လမ်းကြောင်းဖွင့်ပေးဖို့ကယ်ဆယ်ရေးအဖွဲ့တွေကတိုက်တွန်းထားပါတယ်။အစ္စရေးနဲ့ဟားမတ်စ်တွေကြောအုပ်စုတွေကြားမှာအပြစ်ခတ်ရစဲနဲ့ငင်းကြိုင်းစကားဝိုင်းတွေပေါ်လာရေးကိုရှေ့ရှုပြီးအရှိလေပိုင်းဆိုင်ရာတရုတ်ထုတ်တမဇိုင်ကျွန်းဟာဒေတာတွေသက်ဆိုင်ရာတိုက်ပွဲတွေကိုတောင်းရောက်မယ်လို့တရုတ်နိုင်ငံတော်ပိုင်း CCTV သတင်းကတင်းကုန်နေနေ့ကပြောလိုက်ပါတယ်။ဘယ်တော့မှအင်အားနဲ့ပြဿနာမဖြစ်ရှင်းနိုင်ပါဘူးလို့ရုပ်မြင်သံကြားအင်တာဗျူးမှာမစ္စတာဇိုင်ကျွန်းကပြောပါတယ်။အကြမ်းဖက်တာကိုအကြမ်းဖက်တုတ်ပြန်တာဟာလက်စားချေတဲ့တန်ရလဲစီတာပဲဖြစ်ပြီးနိုင်ငံရဲ့အဖြေအတွက်အတားအဆီးတွေပဲဖန်တီးပါလိမ့်မယ်လို့သူကဆိုပါတယ်။ဒါပေမဲ့သူခီးစီရဲ့အသေးစိတ်ကိုတော့မပြောပါဘူး။တခြားအရာကြီးတိုက်ပြည်တွေကလောက်တာကိုတရုတ်ကပုံတူကူးလောက်တာပါလို့စင်ကာပူနိုင်ငံတကာလေ့လာရေးကျောင်းကအကြီးတန်းသုတေသီရာဖယ်လိုပန်တစီကတော့ဒီခီးစီနဲ့ပတ်သက်ပြီးသုံးသပ်ထားပါတယ်။ညညာရေးဆွေးနွေးပွဲတွေမှာဥဆောင်အခန်းကဏ္ဍကိုမယူဘဲတက်ကြွလှုပ်ရှားမှုရှိတဲ့တရုတ်တန်တမာရေး ပုံ ရိပ် ကို ဖော်ဆောင်တာ ပဲ ဖြစ် ပါတယ် လို့ ဩစတြေးလျား အမျိုးသား တက်သူ က နိုင်ငံ ရေး သိပ္ပံ ပညာ ရှင် ဝါတီ စွန့် က လည်း VOA ကို ဖုန်း နဲ့ ထင်မြင်ချက် ပေး ပါတယ်
အမေရိကန်တမ်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက် 6:00နာရီကနေ9:00နာရီထိ ဟိုင်းဒိုမီတာ 24 kHz 12113ည ဟိုင်းဒိုမီတာ 40 kHz 8133ည ဟိုင်းဒိုမီတာ 51 kHz 5809 နဲ့ ဟိုင်းလက်မီတာ 190 kHz 1505 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တင်းနာနေမနဲ့တရင်တွေကို view ရကဆက်လက်ကြီးညာနေပါတယ် တိုင်းနိုင်ငံလုံးပြစ်ခတ်ရစေးသဘောတူညီချက် NCA ကိုထိန်းထားရေးဟာ နေရာနဲ့တိုက်ပွဲတွေနဲ့ရင်ဆိုင်နေရတဲ့စစ်တပ်အတွက်အလွတ်ကိုအရေးကြီးလာတယ်လို့သဘောတူညီချက်ပြတ်ပြီးတော့ပြီလို့မြင်ကြသူတွေကဝေဖန်ကြပါတယ် ဒီသဘောတူညီချက်နှစ်ပတ်လည်နေ့ကိုနေပြည်တော်မှာတရင်ကွန်နယ်တွေကကျင်းပခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်မိန့်ခွန်းပြောခဲ့တာပါ ပနာရင်းနဲ့တန်မာရေးဖြစ်အားဖြင့်စီးရဲရနည်းမြေအများပြအဆုံးရှုံးသက်သာစေဖို့ဒီလိုနှစ်ပတ်လည်ပွဲကိုကျင်းပတာဖြစ်တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ပြောရေးဆိုခွင့်ရှိသူဖလိုစောတော်နီကပြောပါတယ်2015ခုနှစ် NCA လက်မှတ်ထိုးခဲ့ကြတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့၈ဖွဲ့ရှိခဲ့ပြီး NLD အစိုးရလက်ထက်မှာနှစ်ဖွဲ့တိုးလာတာကြောင့်10ဖွဲ့ဖြစ်လာခဲ့ပါတယ် NCA ကိုလက်မှတ်ထိုးခဲ့တဲ့ KNU ချင်းမျိုးသားတပ်ဦး CNF နဲ့ ABSDF 3ဘွဲ့ကပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့လက်တွဲကြောင်ကြေညာထားကြပြီး တင်းငွေတွေကကျင်းပတဲ့ဘွဲ့ကိုတက်ရောက်ဖို့ညှိနှိုင်ခဲ့ကြပါတယ် လက်ရှိအခြေအနေအောက်မှာအတိတ်ပဲရှိတဲ့ငြိမ်းချမ်းရေးစကားဝိုင်းမဖြစ်နိုင်ပါဘူးလို့ KNU ပြောရေးဆိုခွင့်ရှိသူဖလိုစောတော်ကပြောပါတယ်နျူကလ িয়ার ဓာတ်တက်တိကျော်အီလက်ထရွန်တန်တိုက်လိုင်းနဲ့အလင်းလိုင်းတွေကိုဖမ်းယူနိုင်တဲ့ဆက်တွေကိုအိန္ဒိယမြန်မာနယ်စပ်မိုးရေးအပါဝင် တိုင်းပြည်နယ်စပ်ဝင်ပေါက်ရှိခုမှာတက်ဆင်မယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောကြောင်းနယူးအင်ဒီယန်အက်စ်ပရက်သတင်းကပြောပါတယ်မြန်မာနဲ့ပါကစ္စတန်နယ်စပ်မှာတနင်္လာနေ့ရလေးနေရာနဲ့နီပေါ်နယ်စပ်မှာနှစ်နေရာတက်ဆင်မှာပါရေဒီယိုဓာတ်တက်တိကြွပစ္စည်းတွေအိန္ဒိယနိုင်ငံတွင်းဝင်လာရင်လုံခြုံရေးဌာနတွေအတွက်စိန်ခေါ်ချက်ဖြစ်လာနိုင်တာမို့ ဒီဆက်တွေကနျူကလ িয়ার ဓာတ်တက်တိနဲ့သဘာဝတိုက်ဓာတ်မြေဩဇာလိုပစ္စည်းတွေကထွက်တဲ့ဓာတ်တက်တိလိုင်းတွေကိုခွဲခြားနိုင်မှာဖြစ်သလိုကုန်တင်ကားကြီးတွေမှာပါလာမဲ့ပစ္စည်းတွေကိုလည်းစောင့်ကြည့်နိုင်မှာဖြစ်ပါတယ်ဒီဆက်တွေကိုတက်စင်မှုအမေရိကန်ပါဝင်နိုင်ငံသားကနေနီးပညာအကူအညီကိုရယူနိုင်မယ်လို့အိန္ဒိယအစိုးရကယုံကြည်ကြောင်းသတင်းမှာဖော်ပြထားပါတယ်အမေရိကန်ဒေါ်လာအားဖြင့် 5.5 kg မြန်မာနိုင်ငံသားတယောက်စီကမီဇိုရမ်နဲ့မြန်မာနယ်စပ်မှာတောက်ကြံနေကဖမ်းဆီးမိခဲ့တယ်လို့ Deccan Herald သတင်းကပြောပါတယ် Other Rifle Tag ကChamfai Zukota စစ်စီရေးလှုပ်စင်အသက် 24နှစ်အရွယ်မြန်မာနိုင်ငံသားလူငယ်တဦးစီကအခုလိုဖမ်းဆီးမိခဲ့တာပါအဲဒီလူငယ်နဲ့ဆေးပြားတွေကို Chamfai ရဲတပ်ဖွဲ့ကိုလွှဲပြောင်းလိုက်ပြီးဥပဒေကြောင်းအရဆက်လက်ဆောင်ရွက်သွားမယ်လို့တင်းငွေနေကသတင်းထုတ်ပြန်ချက်မှာပြောထားပါတယ် ကြာတာပရိနေတုံးကလည်းရူပီတန်169တန်ဖိုးရှိတဲ့မက်အဖီဒမီဆေးပြား4000ကျော်ကိုအာတန်ရိုင်ဖယ်တက်နဲ့မီဇိုရမ်မွေးဆေးဝါးဌာနတို့ကအာတန်ပြည်နယ်သားနှစ်ယောက်စီကချန်ဖိုင်းခဲမှာပဲဖမ်းဆီးခဲ့မိပါသေးတယ်ခင်ဗျာ
အောက်တိုဘာလ16ရက်နေ့တနင်္ဂနွေနေ့မနေ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်းတန်းကနေပြီးတော့ပြောပြသွားတာပါအခုတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုလှည့်ကြလာပြီးဖြစ်ပါတယ်အရင်ဆုံးတော့ဒီစစ်ကြောင့်ပြီးလောင်းနေရတဲ့ကရင်ဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်ပြပါမယ်ကရင်မျိုးသားစီယုံ KNU ရဲ့ထိန်းချုပ်နယ်မြေတွေဖြစ်တဲ့ဒူးသထုံးခိုင်နောက်တောင်ငူခိုင်နောက်ကြောင်လေးပင် KI ဘိတ်တဝဲ KI မူထော KI ဒူပလီယာ KI တွေမှာစစ်ကောင်စီရဲ့လူခွင့်ချိုးဖောက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်မလို့စစ်ပီးရှောင်နေရတဲ့ဒေသခံရည်သွက်က 9,000 ကျော်လာပြီလို့ KNU ကဒီအောက်တိုဘာလ14ရက်နေ့ကနေပြီးတော့ထုတ်ပြန်လာပါတယ်ဒီကြောင့်ကိုတော့ထိုင်းမြန်မာနယ်စပ်ကနေပြီးတော့ VOA သတင်းတောက်မတ်အီးမှာသတင်းပြပို့ထားပါတယ်ခင်ဗျာကရင်မျိုးသားစီယုံထိန်းချုပ်နယ်မြေတွေဖြစ်တဲ့ပထုံးခိုင်
တောင်ငူခရိုင်ညောင်လေးပင်ခရိုင်ဗိတ်တဝဲခရိုင်မူထော်ခရိုင်ဒူပလာယာခရိုင်တွေမှာနှစ်ဖက်တိုက်ပွဲတွေကြောင့်ကိုစစ်ကောင်စီရဲ့လူအခွင့်ရေးချိုးဖောက်မှုတွေကြောင့်ပါစစ်ဘေးရှောင်နေရတဲ့ပြည်သူ 9,300ကျော်ရှိတယ်ဆိုပြီး KNU ကထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်နဲ့ပတ်သက်လို့နောက်ဆုံးအခြေအနေထိဖြစ်ကြောင်းဘာကြောင့်ဒုက္ခသည်တွေပုံများလာတယ်လဲဆိုတာကိုတော့ ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောပါတယ်
ကျွန်တော်ဆင်းရဲခြင်းညထုတ်ပြန်ရတာကလည်းရှိသလိုရဲ့အဲ့ဒီပုံကြီးနဲ့တက်တက်ပြီးတော့ကျွန်တော်လည်းဘာမှတော့ဥစ္စာဘူးအဲပြောရတာမရှိဘူးရှိရတာလေကျွန်တော်အခု update ဖြစ်တာကျွန်တော်ဒီအော်တိုဘလာဆိုတာချင်းနိုင်ပါလိမ့်မယ်ဒီစက်တင်ဘာလနဲ့ဆက်ဆံနေထုတ်ပြန်တဲ့ဒီပုံကြီးကတော့63000တောင်းဆိုပဲရှိရပါဘူးဘယ်မှာအဲ့ဒီဈေးမှာကအချစ်ပွားရတဲ့ဒီစလန်လာကျင်းလာမှာတော့အဲ့ဒီမဲ့ပိုက်ဖို့ကြံမတရားဖြစ်တာလေတတိယကျတော့ဒီစွာရီကပို့ပို့ပြေးလာတာတောင်းလို့အဲ့ဒီဒွာလေးငယ်အမီတော်မှာရှိတဲ့စစ်တပ်တွေကလေအဲ့ဒီအချင်းချင်းတောက်ပြီးဖြစ်နေရတယ်မှာသူကဒွာလေးကိုလက်နဲ့ကြည့်လို့လည်းလည်းဖြစ်ပါလေအဲ့ဒါအမီနဲ့လှုပ်နေတဲ့တောင်းလို့ပြေးတယ်ရမ်းများတာဒီလေးနဲ့ဒီကိုပြစ်တာရှိတယ်အဲ့ဒီလေးနဲ့လည်းအဲ့ဒီဒီရှင်းနေရတယ်လည်းလာကြည့်တော့လေအဲ့ဒီဒွာသားတွေကလေတက်ဝဲဖြစ်တယ်နဲ့တက်ဝဲဖြစ်တဲ့ကြားနဲ့သူရွာထဲမှာလုံးဝမရှိသေးတော့ဘူးအဲ့ဒီတော့ဦးရွာကလည်းရှင်ကြီးကဘာလို့ဆက်ပြီးရတဲ့အားယူပါလဲအခုကပုံရမများတာလေခင်ဗျာရွာရဲတဲ့ကိုလည်းမကြည့်တဲ့ဖြစ်တယ်အခေကသူတို့ရောက်ရှိတဲ့ရွာရဲရောက်မယ်ဆိုတော့သူတို့အဲ့ဒီရွာရဲကိုသူတို့ဒီကြီးတဲ့ရွာသားတွေအခုကြီးကိုသူတို့ကြည့်တာတော့ဖြစ်စည်းတာတော့အဲ့ဒါကတော့သူတို့လုံနေကြတာခင်ဗျာ
ပြည်တွင်းမှာလည်းစစ်ကောင်စီကလူသားချင်းစာနာတဲ့အကူအညီပေးမှုတွေကိုဟန်တာနှောက်ယှက်နေတယ်လို့ဂရင်ပြည်နယ်အတွင်းမှာစာနာရိက္ခာတွေတည်ဆောင်တာကိုကန့်သက်တားဆီးတာတွေလုပ်နေတယ်လို့လည်းပြောပါတယ်ဒီအတွက်လူသားချင်းစာနာတဲ့အကူအညီတွေအရေးပေါ်လိုအပ်နေတယ်လို့လည်းပြောပါတယ
်ကျွန်တော်အနေနဲ့ရစတဲ့လူတွေကအခုကစာနာရိက္ခာတော်လေးကိုနည်းနေရဆိုတာကပြည်တွင်းမှာမရောက်ဆောင်တော့ဖြစ်ရပါလားဘာဖြစ်လို့ဆိုပြည်တွင်းမှာလားအဲ့ဒီလိုမျိုးအခုတက်မှလေးတက်မှတောင်းလို့ကဒီစနေကသွားတဲ့လမ်းလေးကလုံးကသူကချက်တော့လာရှိတယ်ပေါ့။နောက်တစ်ခါလူတယောက်ကိုပုံစံတပြီးမပြီးအရောက်ပဲတင်လို့ရတယ်။အဲ့ထက်ပုံတင်လို့ရှိရင်လေသူတို့အဲ့ဒီပါမစ်တဲ့ပိုင်းမပြနိုင်ဘူးဆိုရင်အကုန်လုံးပြင်းပြတာရှိတယ်။နောက်နည်းနည်းခေါ်ရင်းရဆိုသူတို့အဲ့လိုဖန်ဆီးရမှာနှိမ့်ချတာရှိတယ်။စနေကကလည်းအဲ့ဒီတင်ဆယ်ဦးကဒီကံမကိုဒုက္ခရောက်နေတာရှိ
တယ်။ဒီရင်မျိုးသားအစီအုံကတော့စစ်ဘေးရှောင်လူတို့26000ကျော်အတွက်စာနာရိက္ခာတွေကူညီပေးခဲ့တယ်လို့ပြောဆိုခဲ့ပြီးနောက်ထပ်လည်းစာနာရိက္ခာတွေလိုအပ်နေသေးတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဂရင်လူခွင့်ရေးဖွဲ့တွေကစစ်ဘေးရှောင်တွေအခုလိုများပြားလာတာဟာစစ်တပ်ကလူတို့ကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ဖြစ်တယ်လို့လည်းပြောဆိုခဲ့ကြပါတယ်ရှင
်။မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ချင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင
် VOA American အတန်းကနေပြီးတော့ဆက်လက်တင်ပြနေပါတယ် American ပြောင်စုမှာတော့စီးပွားရေးကြဆင်းလို့ကြောင်းချွေးပြနေတဲ့ကြောင်းသားတွေကိုလာဇာနဲ့အာမခံမလုံးပေးပြီးတော့ American နဲ့ Ukraine ကအလုတ်ခေါ်နေတဲ့ဆိုတဲ့စာရီလူမှုကွန်ရက်ဒီမှာဖြန့်ဝေနေကြပါတယ်ဒါမှမဟုတ်တင်ချလိုက်စစ်ကြည့်တော့ဒီကြော်ညာကအစ်စ်မှမဟုတ်ပါဘူးအချက်လက်ကိုခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ဒီ view ရဲ့ polygraph ရုပ်သံဗီဒီယိုမှာမရေတနာကြောင့်တင်ဆက်ထားပါရခင်ဗျာ
အက်စ်လို့နာမည်ပြောင်းထားတဲ့အရင် Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာရုရှားသတင်းမှဖြန့်နေတဲ့ American နဲ့ Ukraine အစိုးရတွေအလုတ်ခေါ်နေပါတယ်ဆိုပြီးတော့လိန်ညာကြော်ညာခဲ့ပါတယ်သူတို့လောက်တာကအမေရိကန်ကကြောင်းသားတွေယူကရိန်းမှာစစ်သွားတိုက်ကြဖို့ X လူမှုကွန်ရက်အကောင့်တွေကနေအလုပ်ခေါ်ကြတွေဖြန့်ဝေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံသားရေးဌာနတစိမ့်နဲ့အမေရိကန်ဖုန်းနံပါတ်တစ်ခုပါတဲ့အလုပ်ခေါ်ကြော်ညာမှာလက်ပိုက်ခေါင်းငိုက်ဆက်တဲ့လူငယ်တူနေရန်ကိုကြောမီပြီးတော့တံတန်တလင်းပေါ်ထိုင်နေတဲ့ပုံနဲ့ဖြစ်ပါတယ်။ဒီမှာရေးထားတာကကြောင်းကျွေးဘလို့ဆက်နိုင်မလဲ။ယူကရိန်းကာကွယ်ရေးနိုင်ငံတကာတပ်ပေါင်းစုတွေဝင်မှာလို့ဖြစ်ပါတယ်။ဒီကြော်ညာတို့မှာနိုင်ငံတကာကပါဝင်ကူညီသူဆိုတာမျိုးသတ်မှတ်ပေးပြီးတော့ကျမရဲ့အာမခံလာစဉ်ဝင်ငွေရမယ်လို့ပြောထားပါတယ်။အဲ့ဆာမျက်နှာပေါ်ကတချို့ယုံကြည်ရတဲ့အကောင့်တွေတောင်ဒီကြော်ညာတို့ကိုထပ်ဆင့်ဖြန့်ဝေပြီးတော့အမေရိကန်မှာရှိပွားရေးကျက်တယ်လို့တချို့ယူကရိန်းမှာအသက်ဆုံးသွားတိုက်ဖို့စဉ်းစားရပြီလို့ရေးကြပါတယ်။ရုရှားစောင့်ကြည့်ရေးဆိုတဲ့အတီပြူ X သုံးသူတို့ကအဲ့ကြော်ညာကိုသူ့ဆာမျက်နှာမှာထပ်ဆင့်ဖော်ပြထားပြီးတော့ယူကရိန်းမှာသူတို့စစ်တပ်ရောနေတိုးရောက စ်သားတွေကြီးကျယ်ကြကုန်လို့အမေရိကန်ကတဖက်လက်နဲ့ကြောင်းကျွေးပုံနေတဲ့ကျောင်းသားတွေကိုယူကရိန်းစစ်တပ်ထဲကိုဝင်ဖို့ခေါ်နေပါတယ်လို့ရေးထားပါတယ်။ X မျက်နှာပေါ်ကဒီလိုစာရောတခြားအလားတူစာမျိုးတွေရောကမဟုတ်မှန်ပါဘူး။လေးလာဆန်းစစ်ကြည့်တော့ဒီကြော်ညာကအတုကြီးပါAmerican နဲ့ Ukraine အစိုးရတွေ American ចောင်းသားတွေကို Ukraine မှာစစ်တိုက်ခိုင်းဖို့ခေါ်ယူနေတယ်ဆိုတဲ့အထောက်အထားတစ်ခုမှမတွေ့ရပါဘူး။ကြော်ညာတို့ကဓာတ်ပုံကလည်းအေးအေးယူပိတ်ဆို့ခံထားရတယ်။ Russia စစ်ဖက်ဝါရဖြန်းသူ Yevgeny Petruvanisi ကလာတာဖြစ်ပြီးတော့ဘယ်သူဘယ်ကပုံဖြစ်တယ်ဆိုတဲ့သတင်းရင်းမြစ်ကိုလည်းမဖော်ပြထားပါဘူးရှင်။
လုံးမှမမှတိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ချက်လက်တွေနဲ့အတီးပြူသိရှိခြင်းနဲ့ဆိုရင်တော့ view ရဲ့ polygraph website မှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ဒီပုံမှန်တင်ဆက်နေကြပတ်စင်စီစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အရင်ဆုံးတော့မြန်မာဒီမိုဆီဆွေးနွေးကမ်းကိုကြည့်အောင်ပါ Israel ဟာမစ်ပွဲအရှိန်မြင့်လာပြီးမဲ့စစ်ကောင်စီတန်ရုံးသွားပြီးတော့အကူအညီတောင်းတဲ့သူမရှိသလောက်ပါပဲလို့ Israel နိုင်ငံရောက်နေတဲ့မြန်မာတွေက view ကိုပြောကြပါတယ်စစ်ပွဲကြာရှည်လာမဲ့အရေးဆိုးနေကြပြီးမဲ့လည်း Israel ရောက်မြန်မာတွေအချင်းချင်းကတော့စုစည်းစည်းနဲ့ရှိနေကြတယ်လို့ဆိုပါတယ်တနေ့ပတ်သက်ပြီးတော့မဲ့ရင်ချင်းနိုင်ငံနေပြီးတော့ဒီဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပြပါမယ်ခင်ဗျာ
ကျမတို့ VOA ကဆက်သွယ်မေးမြန်းတဲ့အချိန်မှာကျမတို့ရဲ့ဟိုဆက်သွယ်မေးမြန်းချက်ကိုလက်ခံတဲ့အတွက်လည်းကျေးဇူးတင်ပါတယ်
โอเคကျွန်တော်နာမည်ကိုဝင်းကိုပါခင်ဗျာကျွန်တော်ဒီ Israel ရောက်နေတော့၄နှစ်လောက်တော့ရှိပြီပေါ့ကျွန်တော်လာတော့ partner visa နဲ့လာပြီးတော့ဒီမှာပဲအခြေချဖို့ဆိုပြီးတော့လာခဲ့တာပေါ့နော်အခုလည်းကျွန်တော်ရဲ့မိသားစုလည်းဒီမှာရှိနေပါ
ကျွန်တော်ကတော့ Jacob Benjamin ဖြစ်ပါတယ်ကျွန်တော်ကဒီ Israel ကိုပထမဆုံးရောက်ရှိခဲ့တာက2018ခုနှစ်မှာရောက်ရှိခဲ့တာဖြစ်ပါတယ်ဒီ Israel နိုင်ငံတောင်ပိုင်းမှာရှိတဲ့နိုင်ငံတကာစိုက်ပျိုးရေးသင်တန်းကျောင်းမှာSatellite Diploma Program နဲ့ Cyber Training တက်ရောက်ပုံမှာခဲ့တာဖြစ်ပါတယ်ဆိုတော့2019ခုနှစ်ဇွန်လမှာကျွန်တော်ကသင်တန်းပြီးခဲ့တယ်ဆိုတော့2019ခုနှစ် 2020 ဒီသင်တန်းကာလအတွင်းမြန်မာနိုင်ငံကနိုင်ငံသားမြန်မာနိုင်ငံသင်တန်းသားအသစ်တွေကျွန်တော်တို့ကျောင်းကနေပြီးတော့ပြန်ခေါ်တဲ့အခါမှာသင်တန်းသားကောင်းဆောင်အဖြစ်ကျွန်တော်တို့ကျောင်းကပဲကျွန်တော်ကိုပြန်ပြီးတော့มาရွေးတာပေါ့เนาะဆိုတော့ကျွန်တော်က Israel နိုင်ငံကိုဒုတိယအကြိမ်2019ခုနှစ်ဩဂတ်လ5ရက်နေ့မှာပြန်လည်ရောက်ရှိပါတယ်ကျွန်တော်ကအဲဒီကျွန်တော်တို့တင်တန်းမှာပဲကျွန်တော်တို့မြန်မာတင်တန်းသားတွေအတွက်ပြီးခဲ့တဲ့နှစ် 2022 ခုနှစ်ဧပြီလဒီတင်တန်းသားကောင်းဆောင်ဖြစ်တော်ဝင်ယူခဲ့ပြီးတော့မှအဲဒီကာလပြီးဆုံးတဲ့အခါမှာကျွန်တော်တို့မြန်မာကျောင်းသားတွေရောကျွန်တော်အပါအဝင်ဒီတယ်လီဗီယံမျိုးဆွေးပြောင်းနေထိုင်ကြတာဖြစ်ပါတယ်ခင်ဗျဟိုကျွန်
တော်ကဒီ2019နှစ်အကုန်ပိုင်းလောက်မှာဒီကျွန်တော်တို့ဒီရိုမန်နက်ကတောင်ခက်ခက်ပြီးတော့ရောက်လာတာပါပြီးတော့ကျွန်တော်ကျောင်းအဲ့ဒီစားရောက်လာတဲ့အချိန်မှာကျွန်တော်ဒီကာစာနဲ့အနီနာဖန်နဆန်မှကျွန်တော်ကြားပါတယ်အဲ့တော့အဲ့မှာအလုံးလုံးပြီးတော့ကျွန်တော်ကျောင်းတက်ပါတယ်ပြီးတော့ဒီအချိန်ကြီးအကြောင်းအမျိုးမျိုးကြောင့်ကျွန်တော်ဒီတယ်လီဗီယံမျိုးတဲ့ကိုပြီးခဲ့တဲ့နှစ်6လပိုင်းကကျွန်တော်ရောက်ရှိလာပါတယ
်ဟုတ်ကဲ့အဲ့ဆိုရင်ကျွန်မခွန်ကိုစပြီးတော့မေးတင်တာကဒီကိုဒီခွန်ကဒီအစ္စရေးကိုရောက်တဲ့အချိန်မှာဂါဇာဘက်ကိုအရင်ဆုံးရောက်ပြီးတော့နေထိုင်ခဲ့တာဆိုတော့အခုလက်ရှိဂါဇာမှာဟိုစနေနေ့ကစပြီးတော့ဟာမတ်စ်တို့ကနေပြီးတော့ဟိုဝင်ပြီးတော့ဗောနော်အစ္စရေးဘက်ကိုဝင်တိုက်ခဲ့တဲ့ကိစ္စပေါ့လေအဲ့ဒီအချိန်မျိုးကြည့်လို့ရှိရင်အဲ့ဒီအရင်ဝင်ပြီးမတိုက်ခင်တော့ကောဒီဂါဇာအချိန်မျိုးကဘယ်လိုရှိလဲရှင
်ကျွန်တော်ကအဲ့ဒီဂါဇာမှာနနစ်တော်လောက်နေခဲ့ဖို့လို့ဒီဟိုဒီသူတို့ဒီလိုတောင်းကြည့်နေပါရင်ဖြစ်တာဒီအစမ်းတကျမဟုတ်တော့ကျွန်တော်တို့အတွက်ကဘာလို့ဆိုတော့အဲလိုလိုတွေ့နေကျွန်တော်တို့လာဆောက်တော့ဆိုရင်တောင်းကြည့်ပြင်ဟိုကျွန်တော်တို့အဲ့ဒီစမ်းကဒီဟိုတတိလိုပဲကျွန်တော်မောတော့ကျွန်တော်တို့ဒီဘုံခိုကြည့်ရဒီမှာရှိတယ်ဒီကူပြင်းတော့သူတို့ကကျွန်တော်တို့အများရန်ပိုက်ပြဖူးတယ်ဒီပြီးဖွယ်ပေါ့ဒါပေမဲ့နောက်ပိုင်းကျတော့အဲ့လိုပြေးတယ်ပြေးတယ်ပြီးတော့အဲ့ဒီဒီနိုင်ငံကကလေးတွေဘောလုံးဆောက်သူတို့လည်းသူတို့လုံးဆရာရှိတာတွေလုံးတော့ကိုကိုလည်းသူတို့ကတော့ဘာမှမဖြစ်တော့ဘူးသူတို့တော့ဒီလိုသွားနေရပဲဆိုတော့ကိုကလည်းဒီတန်ကြားရင်ကိုတော့ဆိုသူစားတော့ဘူးဖြစ်တယ်ဒါပေမဲ့ဒီလိုဒီအရင်တော့ပြီးခဲ့တဲ့စနေနေ့ကျတော့အဲ့ဒီလိုပုံစံနဲ့မဟုတ်တာတော့တည်သွားတော့
ဒ ဒီ interview မတိုင်ခင်ကပဲပေါ့နော်ဒီနိုင်ပိုင်းလိုလောက်ကပဲဒီဘုံအန်ဒီရနဲ့ပတ်သက်ပြီးတော့အချက်ပေးတာတွေကိုဟိုရတဲ့အတွက်ပေါ့နော်ရှောင်းတင်းရတဲ့အနေထားတွေဟိုဘေးလို့ရမှာပေါ့နော်အဲ့လိုဝင်ပြီးတော့ပုံရတဲ့အနေထားတွေဖြစ်ခဲ့တယ်ဆိုတော့အဲ့ဒီအခြေအနေပြောပြပါအောင်ရှင
်9နာရီကျော်ကျော်ဒီ data center ရှင်9နာရီကျော်ကျော်လေးမှာပဲဒီအချက်ပေး order ကိုကြားရတယ်ခဏနေတင်းမှာပဲကျွန်တော်တို့ဒီ television နဲ့ခက်ရက်ရှိတဲ့ဗက်ပြန်ဆိုတဲ့မျိုးကိုဒီ rocket ကြားပါတယ်ဆိုတော့ကျွန်တော်တို့ဒီ good လေးတင်မဲ့ social media ကြီးလိုက်တဲ့အခါမှာအဲ့ rocket ကြားတဲ့ sign ပေါ်ပြီနော်အဲ့ပါဝင်ကြည့်လို့လူတွေလာပြီးတော့မှဒီ video မှတ်တမ်းနေတင်တယ်လာပြီးတော့ရဲကြံတော့တွေ့ပါတယ်ဆိုတော့ဒါပေမဲ့ဒီ Hamas attack ဆက်ပြီးတော့မှဖြစ်ခဲ့တဲ့စနစ်ပြီးခဲ့တဲ့တပတ်စနေနေ့ကဆက်ပြီးတော့မှဒီနေ့အချိန်ထိဒီ television မှာရှိတဲ့ဒီစားတောက်ဆိုင်တွေ bowling club တွေ shopping mall တွေပိတ်ထားတဲ့ဆိုပေမဲ့ကျွန်တော်ဒီနေ့ညနေဒီမြို့ထဲကိုခဏရှောက်ကြည့်တဲ့အခါမှာတော့စားတောက်ဆိုင်တွေဘာတွေကျွန်တော်ပုံမှန်အတိုင်းပြန်ပြီးတော့မှဖွင့်လာတာတွေ့ရပါတယ်ဒီနေ့ညနေပိုင်းမှာ
ဒီဂါဇာဘက်မှာပေါ့နော်စနေနေ့ကနေဆက်ပြီးတော့ Hamas တွေကယုတ်တိရဲ့ Israel ဘက်ကိုစတိုက်လာတဲ့အခြေအနေမှာပေါ့နော်ကိုနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဟိုကိုယ့်ပေါ်မှာထိခိုက်မှုတွေရှိခဲ့လဲရှင
်ဟုတ်ကဲ့အဲ့ဒီအဲ့ဒါစပြစ်တော့ကတော့ကျွန်တော်လည်းဟိုပုံမှန်ဖြစ်တယ်လို့ပဲထင်တာမနေ့ကတော့မှဒီဟိုတယ်မှာတွေ့ခဲ့တဲ့အဲ့ဒီအနီးနာမြို့ကတရားနဲ့ကျွန်တော်စကားပြောဖြစ်တယ်ဆိုတော့အဲ့ဒီမှာသူတို့မေးကြသူတို့တော်တော်ကြောက်ဖို့ကောင်းတယ်သူတို့အိမ်အောက်ထပ်ကိုမှရောက်လာတယ်အဲ့အောက်ထပ်ကရောက်လာပြီးတော့သူတို့တိုက်အောက်ထပ်ကိုရောက်လာအဲ့တိုက်ပါဟိုတချို့ Israel တွေဆိုလို့ရှိရင်တနက်ကြိုက်ဆောင်ခွင့်ရှိတယ်ဆိုတော့အဲ့တနက်တွေပြန်ပြစ်လို့သူတို့ထွက်ပြေးသွားပေါ့အဲ့ဒါကြောင့်မို့သူတို့တွေကလွတ်လာပေါ့နော်အဲ့လိုမျိုးပြောတယ်ပြီးတော့လည်းအဲ့ဒီတဲ့ကနေမျိုးမှအဲလွတ်ထွက်လာတဲ့အကြမ်းဖက်လူတွေ Hamas လူတွေကဘလောက်ရှိနေမှမသိဘူးဘယ်နေရာမှာလွတ်နေမှမသိဘူးအဲ့ဒီလိုဒီဘက်မျိုးတွေပါရောက်လာပြီးတော့အဲ့လိုမျိုးတနက်နဲ့ပြစ်တာတို့အသေးခံဘုံခွဲတာတို့ပါလို့ရှိမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဟိုစိုးရိမ်နေရပေါ့ဘလောက်ပဲလုံခြုံရေးရှိတယ်လုံခြုံမှုရှိတယ် security ဘလောက်ပဲကောင်းတယ်ပြောသူတို့တွေကဟိုရင်းပြီးတော့သူတို့အတက်ကတော့ရင်းပြီးတော့လုံပါဆိုတော့ကျွန်တော်တို့တွေကတော့စိုးရိမ်တာတော့ရှိတာပေါ့
ဟိုကျွန်တော်ကတော့အရင်ဆုံးကတည်းကကာစာမန်နေနေကြဆိုတော့ဟိုအဲစနေနေ့မနေ့ကျတော့အလုံးလုံးနဲ့အပေါ်မှာလုံးကြည့်ပြင်နေတဲ့အလန့်တွေကလည်းအချိန်လုံးနေနေပုံမှန်လို့မဟုတ်ဘဲနဲ့စတိုက်နေနေတော့ဟောကိုယ်လည်းစဉ်းစားပါနေဘာမှမဟုတ်ဘူးပေါ့ဒါမဲ့ဟိုအဆက်မပြတ်ဖြစ်နေတော့ပြီးတော့လည်းမီဒီယာပေါ်မှာဩဒီလိုဖြစ်နေပြီးဟိုအစ္စရိယဒီဟာမတ်ကြီးရဲ့တိုက်ခိုက်မှုအောက်ရောက်ဝင်ပြီးအဲ့ဒီပုံစံတွေတွေ့လာရတော့ဟောအရင်ကတည်းကဆိုးတာကိုတတိတွေ့တော့ပေါ့
ဒီအဲ့နေ့သူတို့ဟာမတ်ကရုတ်တရက်တိုက်တဲ့ကာလဒီအဲ့ရက်နှစ်ရက်အတွင်းမှာပေါ့လေနော်ဒီအစ္စရိယဘက်ကပြန်ပြီးတော့မှအဲတိုက်ခိုက်တဲ့အခါမှာဒီဂါဇာနယ်စပ်မှာဒီ terrorist ပေါ့ဗောလေနော်သူတို့က1500ဝန်းကျင်သူတို့ပြန်ပြီးတော့မှတုတ်တင်နိုင်ခဲ့တယ်လို့သူတို့စီးရင်ထုတ်တာ။ဆိုတော့ဒီရက်ပိုင်းကာလအတူလေးတောင်မှပဲဒီဂါဇာ area နယ်စပ်မှာပေါ့ဒီပမာဏကိုတွေ့တယ်သူတို့ကရှင်းလင်းနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်တို့တွေကသူတို့ကခုနကိုဝင်းရှင်းပြောခဲ့တယ်လို့ပဲဒီ Israel နိုင်ငံထဲမှာဆိုရင်နေရာအတော်များများကိုဘယ်လောက်တောင်ရောက်ရှိနေပြီလဲထိုးဖောက်နိုင်ပြီလဲပေါ့ဆိုတော့အဲ့နှစ်ရက်အတွင်းမှာကကျွန်တော်တို့ဒီတတင်းမီဒီယာတွေမှာအတော်များများမှာတွေ့တာက Israel နိုင်ငံဒီရဲတပ်အနေနဲ့ပေါ့နော်ရဲအင်အားအတော်များများကနေရာအတော်များများမှာလိုက်လံရှောင်ပေးရဲကျွန်တော်တို့ဒီ television မှာလည်းပါတယ်ဆိုတော့ကျွန်တော်တို့လုတ်တဲ့နေရာနားလေးမှာဒီအောက်ခန်းတွေကိုဒီ Israel တပ်တာရဲ3ဦးဝင်ပြီးရှာတာတွေဗားရင်းရှိတယ်ဆိုတော့ဘာလို့လဲဆိုတော့သူတို့ဒီနိုင်ငံရဲ့မြို့အတော်များများနေရာအတော်များများကိုလူဦးရေဘယ်လောက်ပြန့်နေပြီလဲနောက်တစ်ခုကဒီ Israel မှာကအဲ့လိုပဲရိုးစိမ့်လာတာပေါ့လीเนาะအဲ့ဒီလိုမကြာခဏဖြစ်နေတော့ခုလိုအခြေအနေမျိုးမှာအလုံးအရင်းနဲ့ဒီဘက်ကိုလေကောင်ရောဒီကုန်းကြောင်းရောပေါ့လीเนาะအလုံးအရင်းနဲ့သူတို့ဝင်လာပြီးတော့ပြန်ပြီးတော့มาတိုက်ထုတ်တဲ့အချိန်မှာတော့မှလူ1500ဝန်းကျင်ကိုသူတို့ရှင်းလင်းနိုင်တယ်လို့ပြောတယ်ဆိုရင်သူတို့မရှင်းလင်းနိုင်မဲနဲ့အငိုင်းမိလိုက်တဲ့အချိန်မှာအစ္စရေးနိုင်ငံနဲ့ကိုဘယ်လောက်ထိဝင်ခဲ့ပြီးပြီလဲယူဆိုင်ပြီးပြီလဲဆိုတော့ကျွန်တော်တို့မသိနိုင်ဘူး
ဟာမက်စ်တွေကအစ္စရေးလကိုရုတ်တရက်ဝင်ပြီးတော့ဒီခါတဲ့နေဆက်တူဒီချန်စီယိုတွေဘာတွေအားလုံးကိုသူတို့ဖျက်ဆီးဝင်ရောက်ပြီးတော့တိုက်ခိုက်ရုတ်တရက်တိုက်ခိုက်နိုင်တဲ့အခြေအနေကဘာကြောင့်ဖြစ်သွားတာလဲရှင်အဲ့ဒီအပေါ်မှာဟိုဘာကြောင့်ဖြစ်သွားတယ်ဆိုတာကိုဒီအစ္စရေးမီဒီယာတွေမှာသူတို့ဘလို့ဖော်ပြကြလဲရှင
်ဟုတ်ကဲ့အခုတော့အစ္စရေးမီဒီယာတွေမှာတော့ဒီဘသူ့ကိုအပြစ်ဖို့ရမလဲဘသူ့ကိုမသေးရဲ့အားနဲ့ကြက်လဲဆိုတာတော့သူတို့တွေကအရင်အရင် focus လုပ်ပြီးတော့မပြောကြသေးဘူး အခုဟာဒီစစ်ပွဲကိုပဲအဆုံးသတ်ဖို့ပဲပြောကြတာပေါ့နော်တော်တော်များများယူဆထားတာတော်တော်များများဖြစ်ထားတယ်စိတ်ထဲမှာရှိနေတာကြတော့အဲ့ဒီအချိန်က the end of the holiday လည်းဖြစ်တယ်နောက်ဆုံး holiday ရက်လည်းဖြစ်တယ်စနေနေ့လည်းဖြစ်တယ်ဆိုတော့တချို့ဒီမှာဂျူးတွေတော်တော်များများစနေနေ့ဆိုလို့ရှိရင်ဖြတ်စစ်မီဒီအဲ့လိုမျိုး internet တွေမတုံးကြတာများတယ်အဲ့ဒီနေရာကိုအဲ့ဒီအချိန်သူတို့ကအခွင့်ကောင်းယူလိုက်တာခွင့်ကောင်းယူပြီးတော့ဝင်လာတယ်ဝင်လာပြီးတော့မှဘော်ရိုဇာနဲ့တိုးပြီးတော့ဝင်လာပြီးတော့အဲ့ဒီအနည်းဆုံးမြို့ရှိတဲ့ Berry ဆိုတဲ့မြို့ရှိတယ်။အဲ့ဒီမြို့မှာမြို့ဆိုမဲ့သူကဖြည့်ပုတ်ကြွားလေးတသေးလေးပဲပေါ့နော်။အမားဖာမ်နေရှိတယ်။အဲ့ဒီရွာအကုန်လုံးလူတွေကိုလည်းတတ်တယ်။အိမ်ထဲကိုလည်းချိုးဖြတ်ပြီးတော့ဝင်တယ်။သူတို့တွေကလည်းအကူအညီတောင်းကြတယ်။အဲ့လိုမျိုးတောင်းကြတဲ့ဟာမှဟိုမနက်6နာရီခွဲလောက်ကစပစ်တာသူတို့အကူအညီတောင်းတာစစ်တပ်က2နာရီလေးလည်း2နာရီလောက်မှရောက်လာတယ်ဆိုတော့သူတို့တွေမှကူညီမဲ့အကူညီမဲ့ဖြစ်သွားတာပေါ့ပြီးတော့လဲသူတို့တွေကအဲအဲ့မှာပါတီဖြစ်တဲ့စီမှာလဲလူ350လောက်အပြစ်တက်ခံခဲ့ရတာပေါ့နော်အဲ့လိုမျိုးဖြစ်သွားတာဆိုသူတို့အဓိကအကြောင်းအရာကြတော့အဲ့ဆက်တွေရဲ့လူတွေကအရန်ဟို relax ဖြစ်နေတဲ့အချိန် holiday ဖြစ်နေတဲ့အချိန်မှာဖြစ်သွားတဲ့အတွက်ကြောင့်မို့အခွင့်အရေးယူပြီးတော့သူတို့ကလောက်လိုက်တဲ့အတွက်ကြောင့်မလို့လို့အခုဒီမှာပြောကြတာပေါ့
ဒီနေ့မှာဆိုလို့ရှိရင် Israel စစ်တပ်တွေကဒီ Gaza ဘက်ကိုသူတို့ဒီမြေပြင်ကနေပြီးတော့ဟိုတပ်တွေအလုံးကြီးနဲ့ဝင်ရောက်လာပြီပေါ့လေအဲ့ဒီမှာရှိနေတဲ့အရက်သားတွေကိုနေရက်ကနေဆွန့်ခွာဖို့ဆိုလို့သူတို့လုပ်နေတဲ့အပိုင်းမှာအာဒီအလုံးပေါင်းလူပေါင်းတသန်းကျော်ကိုသူတို့နေရက်ကနေဆွန့်ခွာဖို့အဲသူတို့တတိပေးထားတယ်တစ်ဖက်မှာလည်းကုလသမဂ္ဂကဒါလုံးဝမဖြစ်နိုင်ဘူးလို့ပြောရပေါ့เนาะအခုလက်ရှိအနေထားမှာတော့ဒီအရက်သားတွေဒီစွန့်ခွာရေးပေါ့เนาะသူတို့လမ်းကြောင်းတစ်ခုလောက်ဖွင့်ထားပြီးတော့အရက်သားတွေကိုသူတို့စွန့်ခွာနိုင်လှုပ်ဆောင်နေရပေါ့ဘယ်လိုမြင်လဲရှင
် Israel တွေဘက်ကအမြင်နဲ့ပြောမှဆိုလို့ရှင်တော့နိုင်အောင်တိုက်မယ်ဆိုတော့ဒီစစ်ပွဲနိုင်ရမယ်အကုန်လုံးအတူတကွာနိုင်ရမယ်ဆိုပြီးတော့ poster တိုင်းဟို book တိုင်းမှာသူတို့ရေးထားကြတယ်အလံတွေထောင်ထားကြတယ်အဲ့လိုမျိုးတွေတော့ရှိတယ်ပေါ့ Israel တွေဘက်ကတော့သူတို့ဒီတိုက်ပွဲကိုနိုင်အောင်တိုက်မယ်လို့တော့ပြောကြတယ်ဒါပေမဲ့ဟိုဘက်အချမ်းမှာလည်းလူကအစတည်းကလူကြီးကတအားကြီးထူထပ်နေရလေထူထပ်နေတဲ့ဟာကိုတော့မှဒီဘက်မြောက်ဘက်ပိုင်းမှာမြောက်ဘက်ပိုင်းကနေရာမှာသူတို့အထင်မှာ Hamas တွေအများကြီးရှိတယ်သူတို့မြေအောက်ခန်းတွေရှိတယ်အဲ့ဒီနေရာတွေမှာသူတို့ရှင်းလင်းခြင်းနဲ့အတွက်ကြောင့်မလို့မြောက်ဘက်ပိုင်းက Gaza မြောက်ဘက်ပိုင်းကလူတွေကိုတောင်ဘက်ပိုင်းကိုရွှေ့ခိုင်းနေဆိုရဲနေရာမှာဟိုနည်းနည်းတော့အခက်အခဲရှိအောင်ပေါ့နော်မတရားလို့တော့ထင်ရလောက်တယ်ဒါပေမဲ့လည်း Israel ဘက်ကလည်းသူတို့ဂါဇာဘက်ကဟိုပြည်သူတွေဟိုရိုးရိုးလူတွေကိုမထိခိုက်စေချင်လို့ရွှေ့ခိုင်းတာပေါ့ဘာလို့လဲဆိုတော့ Hamas ဆိုတဲ့အဖွဲ့ကလည်းအဲ့ရိုးရိုးပြည်သူတွေကိုလူသားတိုင်းအနေနဲ့ကာကွယ်ထားတဲ့ပုံစံလိုမျိုးဖြစ်နေဆိုတော့ Israel ဘက်ကလောက်တာလို့လောက်တာတော့ဟိုနီလန်းအကောင်းဆုံးနီလန်းကိုတုံးထားရလို့တော့မြင်ပါတယ်ဟု
တ်ကဲ့အဲ့တော့ဂျက်ကောကဘယ်လိုမြင်လဲရှင်ဒီအခု Israel ကအကင်တွယ်နေတဲ့အနေအထားမှာဒီ Palestine ပြည်သူတွေဘက်ကဒီစစ်ပွဲပေါ့လေ Israel Hamas စစ်ပွဲပေါ့တုံ့ပြန်တာတွေဘယ်လိုတွေ့ရလဲရှင
်ဂါဇာဘက်မှာရှိတဲ့ Palestine တွေရဲ့အတွက်ကသူတို့ဒီစစ်ပွဲတွေမတိုင်ခင်ကဆိုလို့ရှိရင်သူတို့ဒီ Palestine တွေအတွက်သူတို့ဗားရဲအစာတောက်ရေလျက်စစ်နဲ့ဒီလောင်စာစီပေါ့ဒါကို Israel ဘက်ကပဲပို့ပေးတာပေါ့ဆိုဒီ Hamas attack ဆလိုက်တဲ့စစ်ပွဲကာလအတွင်းထဲမှာဆိုလို့ရှိရင် Israel ဘက်ကနေပြောမှာဒီအစားအသောက်တွေလောင်စာစီနောက်တစ်ခုကဒီလျှက်စစ်တွေထတ်တောက်တာပေါ့လေနော်ပြီးတော့တောက်တုံးရီတွေထတ်တောက်တိုက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီမီဒီယာတွေမှာဒီ Israel ဘက်ကမီဒီယာတွေရောအဲ Palestine ဘက်ကမီဒီယာတွေဒီ social media တွေအတော်များများမှာဒီ Palestinian တွေနေနဲ့သူတို့ရဲ့အခက်အခဲတွေပြောရပေါ့လေနော်ဒီစစ်ဘေးကြောင့်သူတို့ကြုံတွေ့ခဲ့ရတယ်သူတို့ရဲ့ကလေးငယ်တွေမိသားစုတွေအမျိုးသမီးတွေအများကြီးပေါ့အခုလက်ရှိအခြေအနေဆိုရင်သူတို့2200ကျော်ထိအသက်ခံရတဲ့ဒီစစ်ပွဲကြောင့်ပေါ့လေနော်ဒီ8000ကျော်သူတို့တိခိုက်တံရရပြီးတော့မှ4သိန်းနဲ့မှ2000ကျော်သူတို့ဘူးနဲ့အိမ်ဖြစ်နေတယ်သူတို့ဆိုတော့ဘူးအခြေအနေမှာတော့သူတို့ပါလက်စတိုင်းဂါဇာဘက်မှာရှိတဲ့ပါလက်စတိုင်းရဲ့အကြောက်ကသူတို့ရဲ့တုံ့ပြန်ချက်ကသူတို့ရဲ့အခက်အခဲတွေကိုနိုင်ငံတကာကသိအောင်သူတို့ရင်ဖွင့်လာတယ်တွေ့ရတယ်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဂါဒီဖုန်းဒီအကြက်အသေးကိုပေါ့လေနော်အသက်နိုင်ဆုံးသူတို့ဖြည့်ဆင်းနိုင်တယ်လို့သူတို့မျှော်လင့်နေတာပါ
မြန်မာပြည်ကနေ
ဆက်ပေးနေတယ်။နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်တွေတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်။ VOA American တန်ရဲ့တင်းကနေမနက်ပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုအပတ်စဉ်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်သွားမှာပါ။အခုဒီအပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအလှည့်ဖြစ်ပါတယ်။မြန်မာနိုင်ငံတည်းကစီးပိပခါတွေကြောင့်မလို့ပြည်တွင်းဒုက္ခတွေခံမှန်းကြီးနှစ်တန်းဝန်းကျင်ဟာလုံခြုံရေးပညာရေးကျန်းမာရေးနဲ့စာဝန်ကြီးအခက်ခဲတွေကနေပြီးတော့တနည်းနဲ့တနည်းပူခန်းစားနေရပါတယ်ဒုက္ခတွေအတွက်နိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီတွေပေးနေပေမဲ့လည်းဒီထက်ထိရောက်တဲ့အကူအညီတွေပို့ပြီးတော့လိုအပ်နေတယ်ဆိုပြီးတော့ဒုက္ခတွေကိုကူညီပေးနေသူတွေကပြောပါတယ်ဒီတစ်ပတ်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုဆောင်းပါရှင်ပြည်သွင်းနေတဲ့အတူအလေးမှတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီကမ္ဘာကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တကနေစီဘေးရှောင်ဒုက္ခသည်များရင်ဆိုင်နေရတဲ့လုံခြုံရေးပညာရေးကျန်းမာရေးနဲ့စာဝတ်နည်းအခက်အခဲများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဂါဇာဒေသမှာဟားမတ်စ်နဲ့အစ္စရေးတို့အပြန်အလှန်တိုက်ခိုက်နေကြတဲ့အကြောင်းတွေကမ္ဘာသတင်းတွေမှာလွှမ်းမိုးနေခြင်းမြန်မာနိုင်ငံမှာတော့ကချင်ပြည်နယ် KIU ဌာနချုပ်အနီးမှာရှိတဲ့မုံလိုင်ခတ်စစ်ဘေးရှောင်စခန်းကိုအောက်တိုဘာ9ရက်နေ့ညမှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်လို့ကလေးငယ်တွေအပါအဝင်လူပေါင်း30ဝန်းကျင်တေဆုံးခဲ့တယ်ဆိုတဲ့တုံ့နှုတ်ခြောက်ခြားပွဲသတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်။မုံလိုင်ခတ်စစ်ဘေးရှောင်စခန်းတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းတရုတ်နိုင်ငံသားဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကလည်းအမျိုးသမီးကလေးငယ်တွေအပါအဝင်အရက်သားတွေတည်ဆုံးခဲ့တဲ့အပေါ်အထူးစိုးရိမ်ကြောင့်ကြီးညာချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်။မွန်လိုင်းခတ်စစ်ဘေးကြောင်စခန်းကိုတိုက်ခိုက်ခဲ့တဲ့စစ်ကောင်စီလုပ်ရက်ကိုကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂအထွေထွေညီလာခံပထမကော်မတီအစည်းအဝေးမှာတင်ပြခဲ့ကြောင်းတမ္မကြီးဦးကျော်မိုးထွန်းကစစ်တပ်ဟာကြောင်စေကံစေယုံအပါအဝင်ပြည်သူတွေနေထိုင်ရာနေရာတွေကိုခွဲခြားမှုမရှိဘဲလက်နက်ကြီးတွေလေကြောင်းတိုက်ခိုက်မှုတွေပြုလုပ်ခဲ့ကြောင်းမြမပြည်သူတွေဟာစစ်တပ်ရဲ့သားကောင်များဖြစ်နေကြကြောင်းတရားမဝင်အာဏာသိမ်းမှုနောက်ပိုင်းစစ်တပ်ဟာအမျိုးသမီးကလေးသူငယ်တွေအပါအဝင်ပြည်သူ4000ကျော်ကိုတပ်ဖြတ်ခဲ့ကြောင်းလူပေါင်း200000ဝန်းကျင်နေရာစွန့်ခွာခဲ့ကြရပြီးနေအိမ်ပေါင်း9500ကျော်မိချို့ဖြစ်စည်းချင်းခံခဲ့ရကြောင်းကုလသမဂ္ဂမှတင်ပြခဲ့တယ်လို့ ARD သတင်းဌာနရဲ့သတင်းတပုတ်မှဖတ်ရှုရပါတယ်
။နိုင်ငံအလတ်အပြားမှာစစ်ဘေးရှောင်ပြည်သူတွေဟာစာဝင်နေရေးပညာရေးကျန်းမာရေးစတဲ့အခက်အခဲတွေအပြင်လုံခြုံမှုမရှိတဲ့အခြေအနေတွေနဲ့ပါရင်ဆိုင်နေရတဲ့ဆိုတာကိုလက်တလောတိုက်ခိုက်တာခံခဲ့ရတဲ့ပုံလိုက်ခတ်စစ်ဘေးရှောင်စခန်းကသတိပြနေတာတွေ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်ဆောင်ရွက်ရေးမှူးရုံး UNOCHA ကနိုင်ငံရေးအကြံအစည်တွေနဲ့လက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာအကြိမ်ကြိမ်နေရဆွတ်ခွာကြရသူတွေအပါအဝင်ပြည်တွင်းဒုက္ခသည်လက်တန်းတိပါရှိနေပြီးတော့စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့2023ခုနှစ်အောက်တိုဘာလ၂ရက်နေ့ကထုတ်ပြန်သတိပေးခဲ့ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းအိမ်ဒီစစ်နိုင်ငံတွေကိုတိမ်းရှောင်ရသူ6300ကျော်ရှိပါတယ်ရခိုင်ပြည်နယ်ကိုဝင်ရောက်ခဲ့တဲ့မိုးခါဆိုင်ကလုန်းအတွက်အကူအညီဟာလဲဒေါ်လာ889တန်းရထားခဲ့ပေမဲ့လဲ28ရာခိုင်နှုန်းသာရရှိထားတာကြောင့်လုံလောက်မှုမရှိဘူးလို့လဲ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်
အချိန်ကြာလာတာနဲ့အမျှ Sibichang Sakhandwe Ma, Sana Yeka Keke Jima Laga, Kalingeruye Binya Dinja Yine, Jama Yisang Shamu Bina Yiruha, Arika Sinko Jedu Pila Nibare. A two the pin, Kaling Eru De Yue like Bomangawasi Tobi Naiha, Suyin the Abetana Dia Pinivare. Kayaga Yeni Dida, Furusone Dimosu Muneriga, Sibichang Duye. Sawuni yi pinya yi, jama yi chi nirigu, nui guru limia apwega, kudinzo hinga, agulu pio piavare.
Digagaro, sana yi ka, pinya yi, jama yi, net long jo yi, diga aya, diga jan, sana yi kama, chigan lochevite, sesiza peo, ska, pielani, putumiopite, luacherishi, putumiopite, pinya yi, go to gura, jauni shide, bidu nep, di yera, uzibi punta, jauni shide, then togu bi si di, sasama, lagari, diga, lochechin, di, jama yi, sasamu, siyo sigan shibi me, siwe lumia, chimu, yan we, ที่ชาวดีได้มาพิจารณาด้วยนะฮะเราไม่มีอะไรหามือเลยการกวาดซีเล่นเล่นไม่มีอะไรองค์ประกอบเงินสร้างเนี่ยประเทศการกวาดซีโบราณมีอยู่เปล่าดีมูเกนซ่าเนี่ยแม่การกวาดซีจิจิโลเดอโปรแกรมโบราณมีอยู่มาแค่พินิจสิบเอ็ดชาวดีด้วยกูเดอโปรโมกามองไปเรื่องเล่าในมือเลยสุดอ่ะตู้อเมียงกูกูติ้งโซฮิงกาอากูลูเปียวบาร์เลยดิโชพูดซีเอว่ามาอยู่ในโลกนั้นก็พูดซีอ่ะพิจารณาในโลกเด็กก็พูดซีอ่ะ ที่ดูยันเลยรู้ได้ขามายาวดีจะเล่าไม่ยาวผู้ที่ก่อสร้างเทิงชมว่าออกมาชินเนี่ยก็ปูอะไรแก่เด็กชินเนี่ยสิ่งสิบแปดก็เพี้ยลิเพี้ยลงเนี่ยขามาไม่ยาวได้หามือชินเนี่ยแล้วพวกเดมิวมาจิตุจิโลไม่กี่สังมาเกรนิกยามาสวยอันนี้สิโลโลจากก็เราช่วยกังสินเนื้อเสียกันในพิพิธภัณฑ์พิพิธภัณฑ์เช็คเสบียวจิตุจิโบกันนี่เนี่ยปูบีโลโลเดมิวสิบเอ็ดชั่วจะมาเป็นยังไงกี่สายจิตุจิโลนั่นไม่สุดปูบีโอช่วยชิมเอลุทินเนี่ยปูบีกล่าวว่
ပညာကောင်းစွာမသေးကြရမှုတွေဟာတိုင်းပြည်ရဲ့အနာဂတ်အပေါ်မှာကြီးမားတဲ့အကျိုးတရားမှုတွေရှိလာမှာကတော့ပြည်ကြီးလက်ခံမလွယ်ပါပဲ အခုထပ်အခြေအနေတွေပိုဆိုးမသွားစေဖို့နိုင်ငံတကာအကူအညီတွေရရှိနိုင်ဖို့နဲ့မြေပြင်ကလိုအပ်နေတဲ့နေရာတွေကိုရောက်ရှိနိုင်ဖို့ဟာအဓိကလိုအပ်ချက်ဖြစ်နေတာတွေ့ရပါတယ်။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကနေပေးနေတဲ့မြန်မာနိုင်ငံအတွက်အကူအညီတွေလိုအပ်သူတွေထက်ရောက်ရှိနိုင်ဖို့နီးလန်းရှာကြရပါဖြစ်ပါတယ်။လက်ဆက်ကတစ်ဆင့်အထူးသဖြင့်ထိုင်းနဲ့အိန္ဒိယနယ်စပ်တွေကနေမြန်မ
Jot Doye, Bama E Bawende, NDA, Amuda Kagwe, Ubre Mujan, Natown Nasedo, Natown Naseli, American Dollar, Tayana Senata, Akuni Bebu, Tama Piatantavare, Eri Tema, Selenebisi Mahote, Akuni, Nanli De Dwe, Dollar Nasengada, Ludajan Sana Musaya Akuni, Dollar Konasenga Dane, Sidane Ye, CDM Dwe Dwe, Dollar Titaman Adan Tonsuebu, Quimputara, Dweavare, Yamananga Dwe Pere Akuni Dwema, Dollar Tayana Senata, Bien, Bangladeshia, Rohingya Doka Dere Dwe, Dollar Nasekonada, Tija Tama Pita Vare Akulu, Andy Ega Piatare, Aguni Riha, Natown Nasedo, Aldo Balagani, Natown Naseli, Sabdembala, Dwin, a Joema Pipare Nuu Dolan Yedwe, Atani Yare, Pirene, Bibayo, Yama, Lucianui, Banla Jema, Nanganaga, Aguni Riashi Nayha, Adetamia, Yejide, Kesaya Pipare Dajong, Nuu Dolan Yedwe, Piade, Aguni Ri Pega be maya mapia liang, pea de a gunyri, mebiengu miamia yaoshi yang, Dawon shidurui, Dolai in azu gongzongri, Nanga yi gongzongri anine, Nilan shapu chuban jabu lu abare lu, Nanga yi songji lila du diga, suvare kamia.
ဆောင်းမရှင်ပြည်သွင်းနိုင်ရဲ့ကမ္ဘာမြေမှာမီဒီယာမြင်ကွင်းကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
Mengelabang nebisong nenep cipan di toras mesin.
VOA ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသတင်းရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဆိုရတော့ရှင်ကနေ့စဉ်နေ့တိုင်းအတန်လှည့်ပေးနေတဲ့အဖွဲ့သားတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါအခုလိုမျိုးကျမတို့အစီအစဉ်တွေကိုလည်းကြီးစုနားဆင်အားပေးတဲ့အတွက်ကျမတို့ကလည်းအထူးကျေးဇူးတင်ပါတယ်နော်ကျော်သေးဆန်းဆိုတဲ့တော်ရရှင်ကတော့အခုလိုသတင်းဥတွေတင်ဆက်ပေးတာကျေးဇူးတင်ပါတယ်တဲ့စစ်တဲ့အာနာတင်ပြီးတဲ့နောက်အခုချိန်ထိရေဒီယိုမှာမြန်မာသတင်းတွေကိုခိုးဝှက်ပြီးတော့နားထောင်နေရတဲ့ချစ်တော် VOE လို့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုအခက်အခဲတွေကြားရကအစီအစဉ်တွေကိုနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သွားရှင်နောက်တစ်ယောက်ကတော့ကျွန်တော်တို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုကြည့်ပြီးတော့စာရေးလာတာပါ
။ဟုတ်ကဲ့ပါ VOE ဝိုင်းတော်သားများကိုကျမ်းမှာစိတ်ချလာကြပါစေ။ VOE ကိုစာမြေးပါဘူး။အခုပထမဆုံးချိန်ရေးခြင်းဖြစ်ပါတယ်။မဆုမြတ်မုံရဲ့ခီးသွားစီစဉ်လေးကိုကြည့်ပြီးရေးချင်စိတ်ဖြစ်ပြီလို့ပါ။ငါးပြားလိုက်ကငါးလေးတွေမြင်ရတော့အံ့ဩပြီပါတယ်။ကျွန်တော်အတွက်ထူးဆန်းနေလို့ပါ။နောက်တစ်ခုကမြန်မာနိုင်ငံရေးနဲ့ယူကရိန်းအရေးနှိုင်းယှဉ်ချက်တွေများများထုတ်လွှင့်စီချပါတယ်။ YouTube ကနေနေ့တိုင်းနားဆင်အားပေးနေပါတယ်။ကျေးဇူးအထူးပါဗျာ
။ကျမတို့ကမ္ဘာတလောဖြီးသွားအစီအစဉ်မှာငားပြလိုက်ကိုတော်တော့ငားလေးတွေကိုမြင်ရလို့အံ့ဩမိပါတယ်တဲ့။ Okay ။နောက်တစ်ချီတော်ရရှင်တောင်းဆိုလာတာကယူကရိန်းအရေးနှိုင်းယှဉ်ချက်တွေများများလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ထုတ်လွှင့်ပေးပါတယ်နော်။ကျမတို့အထူးအစီအစဉ်နေနဲ့အပတ်စဉ်ယူကရိန်းမြန်မာနိုင်ငံရေးဆီရေးအခြေအနေနှိုင်းယှဉ်ချက်ကိုဟောင်စာကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီအစီအစဉ်ကိုရုပ်မြင်သံကြားထုတ်လွှင့်မှုမှာမကြည့်လိုက်ရအောင်ဆိုရင်လည်းကျမတို့ရေဒီယိုကလူတွေလည်းအတန်နဲ့နားထောင်လို့ရအောင်လို့ရေဒီယိုကနေပြီးတော့လည်းထုတ်လွှင့်ပေးပါတယ်။နောက်ပြီးတော့ Facebook မှာလည်းအဲ့ဒီအစီအစဉ်ကိုပြန်ပြီးတော့ကြည့်ရှုလို့ရပါတယ်နော်။အစီအစဉ်တစ်ခုထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။ဒီသောရရှင်ကသတင်းမှန်တွေကိုအချိန်နဲ့တပြေးညီတည်ခွင့်ရတဲ့အတွက်ကြောင့်မလို့အမြဲတမ်းထာဝရ view ကိုအားပေးပါတယ်။ကျေးဇူးလည်းတင်ပါတယ်ဆိုပြီးတော့ခုလိုရေးလာပါတယ်
။မင်္ဂလာပါ view ရေလူငယ်ရေးစီလီ NDA နဲ့အင်ဒိုမာဗေးတောက်သုံးနာရီရဲ့ဆိုးကျိုးတွေကိုလူတွေသိဖို့အတွက်အထူးသဖြင့်တော့လူငယ်တွေကိုထိမ့်သိမ့်နေရတဲ့မိဘတွေသိဖို့ပညာပေးလေးလှုပ်ပေးစီခြင်းပါတယ်ရှင်။အနာသိမ့်ပြင်းနောက်ပိုင်းမှာ session နှစ်ယောက်ဆေးလိတောက်တဲ့သူကပုံများလာတယ်လို့မှန်လုံအေးအေးကမ်းမှာပါမရှောင်တောက်သုံးနေရပါကျမဆိုရင်လေဆေးလိငွေမရှူခြင်းလို့အလုံခံကိုသွားပါတယ် AC လေး WiFi သုံးရင်းနဲ့ပေါ့လေဒါမဲ့ဆိုင်ထဲမှာ vape တောက်သုံးတဲ့သူတွေကများလာတယ်လို့ခွင့်ပြုရတယ်လည်းများလာတာကိုတွေ့ပါတယ်အထူးသဖြင့်16နှစ်အရွယ်လေးတွေပါတစ်ဖက်မှာတော်လိုင်းရင်ကြောင့်လူငယ်တွေဆုံးရှုံးနေရတယ်လို့တစ်ဖက်မှာမြို့မှနေတဲ့လူငယ်တွေကမွေးရစီဝါတားကောင်တွေဖြစ်နေကြရပါပြီပြီးတော့ဆက်တစ်ခုကိုအလုံးဝိုင်းပြီးတော့တောက်တဲ့အတွက်မလူလားတဲ့ယောဂါတွေလည်းကုနိုင်ပါတယ်။ကိုရီလိုဆေးလိမကြိုက်တဲ့သူတွေအတွက်ကလည်း vape ကအာခေါင်မှာဆူးရှပြီးတော့ချောင်းဆူရပါတယ်။ vape ကိုဘတ်စကားပေါ်မှာပါအစာတောက်နေကြတာပါ။ပြောပြရင်လည်းလူအနေမပြည့်ဘူးဆိုပြီးတော့ရန်အောင်ပြန်ထွေးခံရပါတယ်ရှင်။
ဟုတ်ကဲ့သူကဗီဒီယိုတစ်ခုလည်းပို့လာပါတယ်လူငယ်လေးတွေဒီသူပြောတဲ့ coffee ဆိုင်လိုမျိုးနေရာတစ်ခုထဲမှာဒီ vape ကိုအတူတူဝေမျှပြီးတောင်းနေကြတဲ့ပုံဖြစ်ပါတယ်ဒီ vape ဆိုတဲ့ဒီဆေးလိပ်ကိုဒီရေဝင်ပြောင်းနေရှူရတဲ့ဆေးလိပ်တစ်မျိုးကိုဝေငှပြီးတော့တောင်းနေကြတဲ့ဒီပြောင်းနေကရှူနေကြတဲ့ပုံကိုပို့လာတာဖြစ်ပါတယ်ဒါမဲ့လည်းဗီဒီယိုတွေကကာယကံရှင်တွေရဲ့ခွင့်ပြုချက်မရှိဘဲနဲ့ကျမတို့အသုံးပြုလို့မရပါဘူးနော်ဒီဗီဒီယိုပို့လာတာကိုကျေးဇူးတင်ပါတယ်ဒါမဲ့ဒီ vape ရှူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျန်းမာရေးကောင်းကျိုးဆိုးကျိုးတွေသိစေပါတယ်လို့ဒီသောရရှင်ရေးလာလို့ကျမတို့ VOE ကအပတ်စဉ်အစီအစဉ်ကျန်းမာရေးအစီအစဉ်တင်ဆက်ပေးတဲ့ကိုဝင်းမင်းကိုပြပြထားပါတယ်။သူဒီအကြောင်းဆေးပညာတကြွနဲ့သူတွေကိုတေချာမေးမြန်းပြီးတော့တင်ပြပေးမယ်လို့လည်းပြောပါတယ်ရှင်။ဒါကြောင့်ဒီ vape ရှူတာအနေရှိမရှိဆိုတော့တကြွနဲ့သူတွေတေချာပြောပြထားတာကိုစောင့်ပြီးတော့နားထောင်ကြည့်ပါနော်။ကျေးဇူးတင်ပါတယ်ရှင်။ရှင်နေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲဒီကစာတွေကိုလည်းကျွန်မအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါရနော်အချိန်ရရသလို
And then hotel long away, the sick on sea, now ten chowla that then do it in my yellow, the Russian deal, yes, I will pop ya busy money. I don't want to go build the way the tasa, I let Sunny Lujama, and so will yell him a pop ya be like my mauna. The Russian are saying is up to buy, you know, or name me or pop ya with me. Did the code or do name me go pop ya to my idiot?
VOA, why not do one or the alone, Jama Chanda Java's illo, Uzo, suit down like body? Name will pop ya be on, pop ya beva. Yama Bijidamaga, Gaba Ananda, Saja Wala, the Queen Long Tishi Dong, Sigonsi, Chola, the Dan, Tadura, Ne Padabi, Janopalajo, the Do Tiri, Dudamaye, Timmy Yusajago, Pobjajinova, Yama Biga, Poma and Nita, Mayo de Busu Viro, Sigonsiga, Chola, the Dan, Tadu Yuare, Ele, Diniama, Janopjojinagaro, Poma Mahode, Palajo Nere, Du, Ocho Nimaro, Chola Maga, Nichose, the Dan, Tadu Vazio, Yamabiji, Kawam, Yi Bom Boganiva, Piotama, Tijavare, Ocho Nida Shimiende, Minjin de Ya, Ninoyen, Timebi Taya Wabiode, Meninoyen, or Timebi, Dobe Kandraga, Namochen Kabeji, Sayo Nimava, Yamabiji, Amyan Yanjan Bazibia.
Titoras into Doligo Neme Sina Piro Yila Ponyavareno, Digagaro Duga, Duya Nanga Yingo, Lulula Topola, Apsipiro, Dru, Tones and I desire Doras in Luwe Tones and I.
မနက်ကမနေနေရတဲ့ကြောင့်မတူတဲ့ကဲနာမည်အစင်းတွေတော့ဒီလေးလိုင်းကနေပြီးတော့မပြောချင်တဲ့သောရရှင်ဖြစ်ပါတယ်။ဒါနဲ့သောရရှင်နောက်တစ်ခါတော့နိုင်ငံတကာမှာရောက်ရှိနေတဲ့ရွှေပြောင်းမြန်မာလှုပ်သားတွေကိုစားတိစားကိုရေးပါတယ်ဆိုပြီးတော့ခုလိုမျိုးစားတစ်ဆောင်ရေးလာပါတယ်ရှင်။ကုလရှိနိုင်ငံအသီးသီးမှအကြောင်းမျိုးမျိုးကြောင့်ရောက်ရှိနေကြတဲ့ရွှေပြောင်းမြန်မာလှုပ်သားတွေအနေနဲ့ရောက်ရ
ဒီမှာကြာရတာဝန်ထမ်းဆောင်ရင်ကိုချစ်တဲ့အမိမိအတွက်အလွန်ငွေတော့ပိုတော့ထဲနိုင်ကြမယ်ထင်ပါတယ်စဉ်းစားပြီးဒီကြပါတယ်ခင်ဗျာနိုင်ငံတကာမှာကြုံတွေ့နေရရင်မြန်မာလုပ်သားတွေအခက်အခဲကိုကုညီဖြည့်ရှင်ပေးပါဆိုပြီးတော့ NUG အစိုးရကိုတောင်းဆိုလာတာဖြစ်ပါတယ်သူကအဆင်ပြေအလွန်ငွေတော့မှာပိုရနိုင်ပါတယ်ဆိုပြီးလည်းပြောလာတာပါအလွန်ငွေမရတာရတာအသာထားအခုလောလောဆယ်အဓိကတာဝန်ရှိရနိုင်ငံတကာမှာရောက်ရှိနေတဲ့ဒီတန်ယုံတွေတန်ကိုယ်စားလှယ်အဖွဲ့ကတည်ဝင်ကုညီပေးလို့ရနိုင်တာဖြစ်ပါတယ်နော် တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်ရှင်အားလုံးပို့မှုကောင်းမှုအဆင်ပြေတဲ့နေ့ရက်တွေမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့လိုက်လိုက်လဲလဲဆန္ဒပြုပါတယ်နော်ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအထွေးချုပ်နေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွ sahaja tu boleh kawal, no? Email kan ni sahaja mesuain, bami@viewnews.com. Jemaah bima biza mengasi sen supaya kita api pun hamai. Facebook dong pula tu ini ni le, view bami news le, view jemaah wayan Facebook sambil nak go tua pula, macam tu lah pula je naik dulu. View jemaah wayan Facebook messenger ni pula sahaja boleh jemaah. Terakhir ni sih kat dong je, jangan pula mari ku sambil jual ni barisin. ยังไม่ได้ยังไงก็ง่ายตามไปปลายฟิวเอ็มมาวันตัวร้อนสิเนี่ยวิวเอ็นจะไปจ่ายยังพูดจ่ายเนี่ยเด็กที่เชนจังหวัดกูจะนิ่งเรียนยังไงเนี่ยจะนิ่งอะไรไม่ได้ไปเชนีมายังมาพิการไปจ่ายยังอาศัยเงินนี่ทุเรียนเดือนเสาร์ปีนี้ไปฟิวเอ็มมาวันเฟซบุ๊กสามยังอะไรยูทูบสามยังอะไรก็นี่ไปเลยทุเรียนเจเนตเป็นเนี่ยที่ได้ยังอาศัยไหมไหม เรื่องทั่วไปก็เป็นเรื่องสิ่งที่เราเฟซบุ๊กเนี่ยยูทูบมาเปลี่ยนเปลี่ยนน่าท้าวนั่นเองฟิวเอ็มอินเทอร์เน็ตสามยานาเนี่ยฟงบอกว่าฟิวเอ็มแอปที่มาเลยตัวเปลี่ยนน่าท้าวที่ชุนนั่นมาเลยจมารุ่ยฟิวเอ็มแอปเนี่ยเมื่อกี้ฟิวเอ็มแบมบี้สเปรย์จมารุ่ยอินเทอร์เน็ตสามยานาเลยสักก้าแบมบี้สต็อปฟิวเอ็มยูสต็อปคอมสเปรย์จมารุ่ยอินเทอร์เน็ตสามยานาเลยสักก้าแบมบี้สต็อปฟิวเอ็มยูสต็อปคอมสเปรย์จมารุ่ยอินเทอร
ဗီဒီယိုမြန်မာဝိုင်းရဲ့တင်းနာနေမနေ့ပိုင်းအစီအစဉ်တွေကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုအစီအစဉ်ကိုတင်ဆက်ပြပါမယ်ခင်ဗျာ
Thank you. ဒီတစ်ပတ်မှာတော့ISP ကပြင်းရဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတယ်။အင်ဆိုက်အီးမေးအမှတ်20လေးမှာဖော်ပြထားတဲ့နေပြည်တော်လူကြီးကိုခြေခံပြီးစစ်ကောင်စီဘုတ်ချက်အရွေအပိုင်းနှစ်ခုတင်ပြပါမယ်။ရာထူးအားလုံးကနေဖယ်ရှားလိုက်တဲ့ဒုတိယဗိုလ်ချုပ်ကြီးမုံမြင့်ထွန်းကိုစစ်တရားရုံးကစီရင်ပြီးအရေးယူမှုလုပ်လိုက်ပါတယ်။နိုင်ငံတော်တည်ဆောက်ဖို့ပြမှုအပါအဝင်အဂရိလိုက်စားမ
ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ရေးအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။နောက်ဆုံးလုံးကိုနေ့နေ့စနေနေ့ညနေပိုင်း စစ်ကောင်စီဘ ਹੁ ကျအရွေးကိုလေးလာတဲ့အခါစစ်ကောင်စီဥက္ကဋ္ဌအပေါ်မှာပဲတော့ချက်ချနေပါတယ်။အာဏာသိမ်းမှုအစောပိုင်းမှာတော့စုပေါင်းဆွေးနွေးတိုင်ပင်ကြတဲ့သဘောတွေ့ရပါတယ်။
institution ကိုတရံအရောင်အသက်ဝင်အောင်လုပ်တာမျိုးအားနယ်လာပါတယ်။ဒီအတွက်စစ်ကောင်စီလုပ်နေတဲ့အစည်းအဝေးအခြေအနေနဲ့ပုံမှန်ပြစ်မှုမဖြစ်မှုကိုကြည့်လို့ရပါတယ်။
ကောင်စီဝင်အားလုံးပါတဲ့အစည်းအဝေးကို2022ခုနှစ်မှာ17ကြိမ်လုပ်ခဲ့ပါတယ်။2022ခုနှစ်မှာ9ကြိမ်ပဲလုပ်ခဲ့ပြီး2023ခုနှစ်မှာတော့4ကြိမ်ပဲရှိပါတော့တယ်။ပြည်ထောင်စုအစိုးရအဖွဲ့အစည်းအဝေးတွေလည်းတိတ်မလုပ်ဖြစ်တော့ပါဘူး။2022ခုနှစ်မှာ10ကြိမ်လုပ်ခဲ့ပေမဲ့2023ခုနှစ်မှာ၄ကြိမ်ပဲလုပ်တာပါသေးတယ်။အုပ်ချုပ်မှုစနစ်နိုင်ရှင်လေးလာချက်တွေအရကိုအရင်စစ်အစိုးရနဲ
မှာအစည်းအဝေးတွေကိုပုံမှန်ခေါ်ခဲ့တာသတိပြုစရာပါပဲ
ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ဩစတြေးလျနိုင်ငံမှာလွှတ်တော်အမတ်ဟောင်းတူကနေပြီးတော့ထန်နီတိုင်းသားရေးရမူဝါဒကိုလူတွေသိအောင်သတင်းပြုမယ်အောင်လို့မိုင်ကိုတော်နီးပါမိုင်ရှိမာရသွန်ပြေးပြီးတော့မိမောင်းထိုးပြခဲ့ပါတယ်။နောက်နမဲကျော်တရဲကားလေးကဇက်ကောင်ချော့ကီအယုတ်မက္ကဆီကိုမှာရဲဖမ်းခံခဲ့ရပါတယ်။ပေါင်3000နီးပါလေးတဲ့ကမ္ဘာအလေးဆုံးရွှေဖျုံသီးဆန်ကြီးသစ်တင်သွားပါတယ်။ဒီလိုမျိုးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းတွေကိုမိုက်အီတန်စင်နဲ့ကိုဝင်းခန့်မောင်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဩစတြေးလျမျိုးသားတူမိုင်9000နီးပါအထူးမာရသွန်ခီးရှေကိုအချိန်9လကြာပြေးခဲ့ပါတယ်။ဩစတြေးလျအခြေခံဥပဒေတွင်မှာဌာနေတိုင်းသားတွေရေးပါဝင်ဖို့ပြည်သူထောက်ခံမှုယူအတိမျှဝေဖို့ဩစတြေးလျအမှတ်ဟောင်းလည်းဖြစ်တဲ့အသက်62နှစ်အရွယ်ပတ်ဖာမာက8950မိုင်ပြေးခဲ့တာဖြစ်ပြီးဗဟိုဩစတြေးလျဥလူလူတဲကြောက်တောင်မှအပြေးခရီးစဉ်အဆုံးသတ်သွားခဲ့ပါတယ်။အေယာကြောက်လို့လည်းခေါ်တဲ့ဥလူလူတောင်ဟာဌာနေတိုင်းသားတွေအထွတ်မြတ်ထားတဲ့နေရာလည်းဖြစ်ပြီးသူပန်းဝင်တဲ့အချိန်မှာဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစ်လည်းကြိုဆိုခဲ့ပါတယ်။အခုလိုမိုင်းထောင်ချီပြေးပြီးလူများသိစေအောင်မိမောင်းထိုးပြခဲ့တဲ့ပတ်ဖာမာရဲ့လှုပ်ဆောင်ချက်ပေါ်လေးစားအံ့ဩမိကြောင်းလည်းဝန်ကြီးချုပ်အယ်ဘာနီစ်ကပြောသွားခဲ့ပါတယ်။ဌာနေတိုင်းသားတွေရဲ့ဘဝတွေပေါ်တည်ရောက်မဲ့မူဝါဒရေးရာတွေမှာဩစတြေးလျလွတ်တော်မတ်တွေစီအကြံပြုနိုင်မဲ့ချက်ကိုအောက်တိုဘာ14ရက်နေ့မှာလွတ်တော်မှာမဲခွဲဆုံးဖြတ်မှုမတိုင်ခင်အခုလိုမိုင်ဝေးပြေးပြီးထောက်ခံကြရတယ်
Hollywood name Child's Play the ye yu shin ga adiga sat kaung Chucky the ye yu Mexico nangan ma apan khan ya ba de Mexico nangan myaw pai ma tu ye pai shin yo meisa win bu re so de Chucky a yauk ko ba ye ga let thi khat pi lo phan kya ba Carlos N so de amyo da ga Chucky the ye yu shin ne ga lu tat a yauk Chucky poun san tu ye a yauk ga the ye win bu ni lo meisa a yauk so pi lo lu de ko 6 lat Mesa Topo Subiro Mui Down Narijao, Mexico Yega Throne along of Palai Bari. Dini Izamugo now Shabido, the Chaturi Gonte Cago, New Nancy Aulo, Losa Mune, Throne along of Yega, Apid and Tagi Bari. Chucky Yoguba, let it take a Yemiga, a Yoka pay lighted Tago Gaimiro, Yini Gelo, a local Melizabe, Cacho Cacho, Boyo Losane, so be a Loma de Biale Kangiavari. Carlos Engo Achokani Pianlo Libi Mele, a pankangi Chucky, the Yet Yogaro, Payoni Mamatia Usobi, Mexico the Denima, Kobia Joalishi.
Minnesota Pine, Anoka Muma, Travis Ginger, Psychic Shipyong Diga. နှစ်ထောင်ခုနှစ်ရလေးစက်ကိုပေါင်အလေးချိန်နဲ့ကမ္ဘာအလေးဆုံးရွှေပြုံသည့်အဖြစ်ကယ်လီဖိုးနီးယားမြောက်ပိုင်းမှာနေစဉ်ကျင်းပတဲ့ရွှေပြုံသည့်လေးချိန်ပြိုင်ပွဲမှာစံချိန်တင်သွားပါတယ်။နေ့9ဆယ်မြောက်ပြည့်ကျင်းပတဲ့အလေးဆုံးရွှေပြုံသည့်ပြိုင်ပွဲမှာဝင်ပြိုင်ဖို့ဒီအေယာမှရွှေပြုံသည့်ကြီးကိုတင်ပြီး30တောင်းနာရီကြာကားမောင်းလာရတာဖြစ်ပါတယ်။ရွှေပြုံသည့်ချန်ပီယံဆုကိုသူရ
간 ဒေါ်လာ 3,000 စုကြေးလဲရခဲ့ဘူးတာပါ။အီယာမရွှေဖြုံသီးချန်ပီယံပြိုင်ပွဲကအလေးဆုံးရွှေဖြုံသီး၄ခုကိုတော့အောက်တိုဘာ14နဲ့15ရက်တွေမှာကျင်းပမယ်။ရွှေဖြုံသီးပွဲတော်မှာအလှပြထားမှာလည်းဖြစ်ပါတယ်ခင်ဗျာ
။မင်းကပြောင်းသူကယ်လီဖိုးနီးယားပြည်နယ်ကခွေးစစ်ပင်ညက်သူတယောက်ကတော့ရိုးရိုးဆန်သာယုံတယ်မကအယုတ်ကလေးလာအထင်မှားရအောင်လို့ခွေးတွေကိုအလှဆင်ပေးနေပါလေ။ဘရာဇီးနိုင်ငံမှာကြီးပင်းခဲ့တဲ့ Gabriel Fitosa ကအသက်17နှစ်အရွယ်ကလေးကခွေးစစ်ပင်ညက်တဲ့အလုပ်ကိုဝါသနာပါလာတာပါ။အခုတော့သူ့စီမှာကေတာဖို့ခွေးတစ်ကောင်ကိုဒေါ်လာ900ကနေ1200ကျားကုန်ကြမှာဖြစ်ပါလေ။တချို့သခင်တွေကပွဲတခုခုသွားเสียရှိလို့ခွေးကိုအလှလာပြင်ကြတာဖြစ်ပြီးတချို့ကြတော့လေမတန်ဆွမ်းကလေးတွေအထက်စိတ်တန်ရာကုသရနေရာမှာသုံးနှစ်ခွေးတွေကိုအလှပြင်မှုခေါ်လာတက်တဲ့ဆိုပြီးသူကပြောပါလေခွေးတွေအတွက်အစိတ်တောင်မဖြစ်စေမယ့်ရားရံမှုကင်းစေမယ့်စူးစိကိုပဲသုံးပြီးအလှပြင်ပြီးတာဆိုပြီးသူကပြောပါလေအခုချိန်ထိဆိုရင်ခွေးအကောင်ကြီးရာနေစီသူကအလှပြင်ပေးမှုပြီးတော့တခါတော့ကဆိုရင်ရေသားကင်ဆာဖြစ်ပြီးတော့ကင်ဆာကင်းဝေးကြောင်းအထိမ်းမဆင်နွှဲမဲ့တခင်အတွက်သူ့ခွေးရဲ့ကိုယ်ပေါ်မှာအသေးနှလုံးတစ်စိုင်ဖန်တီးပေးခဲ့တယ်ဆိုပြီးတော့လည်းသူကပြောပါလေဘီနာကသူတွေအားလုံးအပျော်ကူးဆက်စေတဲ့အတွက်ခွေးစံသားအလုပ်ကိုဖျက်တတ်တဲ့အကြောင်းသူကပြောပါလေရှင
်ဗီယိုရဲ့တင်းလာနေမတဲ့ပိုင်းအစီအစဉ်လေးအဆုံးသတ်ပါပြီခင်ဗျာအခုကြမ်းရှိနေတဲ့အချိန်မှာတော့သတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲတင်ဆက်ပြီးပါမယ်ဂါဇာကနောင်ဒေသကကုလသမဂ္ဂရဲ့ခေလွန်ယာစခန်းတွေမှာရေပြတ်လာနေပြီးတော့ဂါဇာကအကြီးမားဆုံးဆေးရုံဝင်တဲ့ကိုလူတွေကပြုံတိုးပြီးတော့ခေလွန်နေကြရတယ်လို့ပဲလူတိုင်းဟာအသက်ရှင်ရပ်တည်နိုင်ရေးအတွက်တနင်္ဂနွေနေ့ကဆက်လက်ပြီးတော့ရုန်းကန်နေကြရပါတယ်။ဆေးအုံတွေနဲ့တူနာပြူတွေဟာလည်းမတန်ဆများပြားလာတဲ့လူနာတွေကိုကူးသနေကြရပြီးမယ်။မိဆက်တွေအတွက်ဒီလောင်စာတွေမရှိတော့ရင်လူနာတွေတည်သွားမှာကိုဝေပူပန်နေကြရပါတယ်။အောက်တိုဘာလ9ရက်မှာဟားမတ်စ်အဖွဲ့ကအစ္စရေးနိုင်ငံတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အစ္စရေး1300တေဆုံးခဲ့ရပြီးတော့အများစုကတော့ရပ်သားဖြစ်ပါတယ်ဒါတွေကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးဘက်ကဂါဇာကမ်းမြောင်ဒေသကိုအစားအစာရည်မီးနဲ့စေဝါတွေဖျက်တောက်ခဲ့ပြီးတော့ဟားမတ်စ်တွေကိုပြစ်မှတ်ထားဗုံးကြီးတိုက်ခိုက်ခဲ့ပါတယ်အစ္စရေးနဲ့ဟားမတ်စ်တွေကြားအုပ်စုတွေကြားမှာဒီအပြစ်ခတ်ရက်စိမ်းနဲ့ညီငယ်ရေးစကားဝိုင်းတွေပေါ်လာရေးကိုရှေ့ရှုပြီးတော့ဒီအရှိလေပိုင်းဆိုင်ရာတရုတ်ထူးတယ်မှန်ဇိုင်ကျွန်းဟာဒေသတွင်းသက်ဆိုင်ရာတိုင်းပြည်တွေကိုတောရောက်မယ်ဆိုပြီးတော့တရုတ်နိုင်ငံဒီပိုင်းနဲ့ CCTV သတင်းကနေပြီးတော့တနုနေဒီမှာဖော်ပြပါရယ်ဘယ်တုန်းကမှအင်အားနဲ့ပြဿနာမဖြေရှင်းနိုင်ပါဘူးဆိုပြီးတော့ရုပ်မြင်သံကြားအင်တာဗျူးမှာမစ္စတာဇိုင်ကျွန်းကပြောဆိုသွားခဲ့ပါရယ်ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရောပတ်စင်ကဏ္ဍတွေကိုပါ VOA website မှာကျွန်တော်တို့ကြည့်ရှုလို့ရပါတယ်ခင်ဗျာအခု VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီမနေ့အစီအစဉ်တွေကတော့အဆုံးသတ်ပါပြီဒီမနေ့အစီအစဉ်ရဲ့ထုတ်လွှင့်မှုကတော့ကိုရဲမော်ဖြစ်ပါတယ်။အောက်တိုဘာလ16ရက်နေ့တနင်္ဂနွေမနေ့ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလိုက်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးအများကြီးပဲတင်ပါတယ်။ကျွန်တော်တားညူပါ။